မကွေးတိုင်းကံကောမြို့နယ်မြင်သားရွာ၊ကုန်းရွာ၊အလဲရွာ၊ရွာမရွာ၊တာလင်းရွာ၊နှန်းခါရွာ၊မွေးလေရွာ၊ရဲလှရွာ၊ရေရှင်မရွာ၊ချောင်းကောက်ရွာ၊တာစီရွာ၊တောဝင်ရွာနဲ့တောင်ခမ်းရွာတို့အပါအဝင်ရွာ73ရွာမှာစစ်တပ်ကဝင်ရောက်စီးနှင်းလို့ကျေးရွာသူကျေးရွာသားတွေဟာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ဒေသခံတွေကတောတောင်တွေထဲမှာမိုးကတဲလေးနဲ့မြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်ကြရပါတယ်။ဒီအတွက်မကြမ်းမမာဖြစ်နေကြသလိုဆေးဝါးနဲ့အစားအသောက်အခက်အခဲလည်းဖြစ်နေကြတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့မြင်သားကျေးရွာသားတဦးက VOA ကိုပြောပြပါတယ်
တဲလေးတွေထိုးပြီးမှမိုးရွာထဲမှာရှိတဲ့ပလတ်စစ်လေးတွေနဲ့နေကြပါတယ်ဒါပေမဲ့ကလေးသူငယ်တွေထုံးတန်နိုင်ပေါ့ဗျာကလေးသူငယ်တွေခြင်ကိုက်ဖြုတ်ကိုက်နောက်ဟိုဟာပိုးကောင်တွေပါနေနဲ့ဆိုတော့ရွာမှာလေယာဉ်ကျန်းနောက်ရာသီဥတုကကျန်းနဲ့တော်တဲ့တောင်ကြီးဆိုတော့လေအဆင်မပြေတာရောနောက်ပြီးမှရိတ်ခါအခက်ခဲဖြစ်တာပေါ့ဗျာရွာထဲမှာပြန်ရဲကြတော့ตัวเล่มาจันเนี่ยยิกขาโตปลี่ยนอยู่พวกกระแกဖြစ်နောက်ပြီးတချို့အိမ်တွေကလည်းမိရှုခံထားဆိုတော့အဲ့အိမ်တွေရဲ့တချို့ဆိုအဝတ်တစ်စဲကိုတခုနဲ့ပြေးခဲ့ရအဲ့လိုမျိုးဆိုတော့ကျွန်တော်တို့မိသားစုတွေမှာရှိရဲ့လူတွေလည်းဒုက္ခရောက်မရှိရဲ့လူတွေဒုက္ခရောက်အဲ့ဒါမျှပြီးမှကိုယ်ချင်းချင်းမျှပြီးမှသားတောင်းနေတယ်တော့ဗောဗျာအဲ့လိုမျိုးအခြေအနေပ
ါစစ်တပ်ကရွာတွေကိုဝင်ရောက်ပစ်ခတ်မှုရှိတာကြောင့်စက်တင်ဘာ9ရက်နေ့မနေ့စောပိုင်းကလေးကစတင်ထွက်ပြေးခဲ့ကြတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ဒေသခံကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးနောက်စစ်တပ်ကမြင်သားကျေးရွာကနေအိမ်တချို့ကိုမီးရှို့ခဲ့ပြီးမြင်သားရွာသား16ဦးထဲမှာတေဆုံးခဲ့တယ်လို့လည်းအဲ့ဒီမြင်သားကျေးရွာသားကပဲဆက်ပြောပြပါတယ်
။မြင်သားရွာကတော့14အိမ်15အိမ်လောက်မီးရှို့ခံရတယ်ကြာအိမ်ကြီးအိမ်ကောင်းတွေတည်းကလည်းပါသွားတယ်ကြာ။ဟိုယူကျင်နာယူနောက်မှဟိုအဲ့ဒါမျိုးတွေကိုတိမှာဆိုလားမသိရွာထဲနေတဲ့လူတွေနှိမ့်ဆက်ဒါပဲရအသက်ကြီးရွယ်အိုတွေလည်းကျွန်တော်တို့80ကျော်80ကျော်ဒါတွေကအစဒါတနက်နေ့ပြည့်လို့တက်လို့ကျိုးနဲ့တုပ်လို့ရိုက်လို့နှက်လို့ဒါတည်တဲ့ဒီကိုရိုက်နေခဲ့ကြတယ်ဆိုတော့ဒါလည်းမနေရကြဘူးပြအသက်ကြီးရွယ်အိုတို့ကထန်ပိုးပြီးမှတော်ရဲပို့ဆိုတော့တော်တော်စိတ်ဆင်းရဲစရာကောင်းပါလေဗျာဒါလေးဖြတ်တဲ့လူကအစအလွန်မပေးဘူးကျိုးနဲ့တုပ်ရိုက်တတ်တာဆိုတော့တော်တော်လူမဆန်ပါဘူးမြင်သားရွာကနည်းနည်းကျွန်တော်တို့မနေ့က14ယောက်နော်14ရောက်16ရောက်တော့ကျွန်တော်တို့တကြွရောကုန်ပိုင်ကလေးတငယ်တွေရောပိုင်16ရောက်တော့ကျွန်တော်တို့တည်ဆုံးသွားတယ်ဗ
ျမြင်သားရွာနဲ့တလန်းချားဖြစ်နေတဲ့ကုန်းရွာမှာလည်းဒီကနေ့အထိဒဏ်ရာနဲ့ကျိုးတုပ်ထားတဲ့အလောင်း3လောင်းတွေ့ရှိခဲ့ရပြီးလက်နက်ကြီးကြီးထိမှန်ထားသူက3ဦးရှိတယ်လို့ကုန်းရွာသားတဦးက VOA ကိုပြောပြပါတယ်တောတောင်ထဲမှာထွက်ပြေးနေတဲ့ဒေသခံတွေဟာလည်းအစားအသောက်ကိုဝေငှမျှစားနေရတယ်လို့အဲ့ဒီကုန်းရွာသားကပဲပြောပါတယ်
အဲ့နာရခိုင်လည်းကြောက်ကြောက်လန့်လန့်နဲ့နာရှိတဲ့လူရဲ့နေဝင်ခါပြီးစားတဲ့တိန်းသာရောက်နေပါတယ်သူကလည်းတော်တော်များငငယ်ပြည့်စုံနေနေကြတဲ့ခြံကိတ်ပြုတ်ကိနေတာတော်တော်ကြီးဒုက္ခဖြစ်ပါလေဗျကိုရင်းနေမနေ့ပိုင်းတဲ့မနေ့ဆို9နာရီလောက်ချိန်လေးထွက်ပြေးရတာပါဗျကျွန်တော်တေဆုံးမှုနဲ့တန်ရရရှိပါလေဗျအပြစ်မဲ့တတ်တာတွေပေါ့ဗျာကျွန်တော်တိတ်ပွဲဝင်တာမဟုတ်ပါဘူးဗျအဖိုးကြီးအိုကြီးအသက်90ကျော်အဖိုးကြီးရယ်ကျွန်တော်ပြောရတယ်တက်မကြီးမကောင်းတဲ့လူတွေအရက်တော့ပြီးတော့မှသူ့အတွက်ကောင်းမွန်နေတဲ့ဟုတ်တော့ညာမှာပြည်တဲ့လူတွေပေါ့အဲ့ဒါတွေကိုလည်းကျုံနေတုတ်ထားတယ်ဒါကြီးတော့မှအသက်90ကျော်အဖိုးကြီးတွေလည်းမင်းမိတာတွေရှိပါလေဗျဒီနေ့ကြီးချူမိတာတွေအခုကတော့အတိအကျတော့မပြောနိုင်သေးပါဘူးလက်ရှိကျွန်တော်တို့လောင်းတွေထားတာ3လောင်းနဲ့တန်ရတာ3လောက်ရှိပါလေဗ
ျနှန်းခါကြီးရွာမှာလည်းနေအိမ်တွေဆန်ဆက်ဂိုဒေါင်တွေကအစ40လောက်မိရှုခံထားရပါတယ်တာလင်းရွာမှာလည်းနေအိမ်တွေမိရှုခံရပါတယ်နှန်းခါရွာနဲ့အနီးတစ်ဝိုက်ကျေးရွာတွေမှာလည်းအခုအချိန်ထိရွာကိုမပြန်ရဲကြသေးပါဘူးတောတောင်တွေထဲမှာမိုးရွာနေလို့သွားရေးလာရေးကအဆအခက်အခဲဖြစ်နေရတယ်လို့လုံခြုံရေးအရနမ်မီမဖော်လို့တဲ့နှန်းခါရွာသားတဦးကပြောပါတယ
်နှန်းခါကျေးရွာကကျွန်တော်တို့မူနှန်းခါရဲ့မွင့်လေဒဲလရွာကိုအရင်စမအဲ့လိုတပီးရအဲ့လိုရွာပြီးရတယ်ကြက်ခဲခဲရတော့တော်လေးဖြစ်ကြတယ်ဒီကျဲမာရွာဆဖို့အော်ဘတော်တဲ့တောင်တဲ့တော့ဒီကြီးတဲ့လူတွေဆိုတော့လေးတော့ဒုက္ခရောက်ကြပါလေဗျ။တွားကြီးလာမိုးရွာဆိုတော့တွားကြီးလာဒါခက်ခဲတယ်ဆိုတော့လေ။အင်ချီရွာကကျွန်တော်အင်ချီရွာမိရှုခံတဲ့အင်ချီ40လောက်ပို့ရှုခံရတော့။ပေါင်းတပြားနှလုံးတွဲတဲ့အိမ်တွေဒါနိုင်ငံတိုက်တည်ရဲ့လိုမျိုးပေါ့။အစားစားပေါ့။ချိုကိုတော်နေတာခံစစ်တည်ရဲ့လိုမျိုးပေါ့
။စက်တင်ဘာ9ရက်စစ်တပ်ကနယ်မြေတည်ငြိမ်ရေးလုပ်ငန်းတွေလှုပ်ဆောင်နေချိန်မြင်သားကျေးရွာအဝင်မှာ PDF 50ခန်းကလက်နက်ငယ်တူမီသနတ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပစ်ခတ်တဲ့အချိန် PDF တွေကအရှိတ်ဘက်ကိုစုခွာသွားခဲ့ပြီးလက်နက်တွေသိမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မကွေးတိုင်းထဲမှာဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်တပ်တို့ကြားမေလကဆက်လို့တိုက်ပွဲတွေမကြာမကြာဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကဂံကောခရိုင်တဲကကျေးရွာတွေကိုမကြာခဏဆိုသလိုဝင်ရောက်ရှာဖွေရှင်းလင်းဖမ်းဆီးမှုတွေလုပ်နေကြပါတယ်။တိုက်ပွဲကြောင့်ကျေးရွာသားတွေတောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။